Bangladesh မှာလာရောက်ခေါ်လုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရင်းပြန်ခေါ်ရေးအတွက်မြန်မာအစိုးရကိုနားချပေးဖို့ Bangladesh ဝန်ကြီးချုပ် Sheikh Hasina ကဂျပန်အပါဝင်နိုင်ငံတကာလူ့အဖွဲ့အစည်းတွေကိုပေါ်တဖူးနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေတဆင့် Bangladesh ကိုတောရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီး Taruko Kono နဲ့ပေါ်တဖူးနေညနေပိုင်းကတွေ့ဆုံစဉ်မှာဝန်ကြီးချုပ် Sheikh Hasina ကအခုလိုတိုက်တွန်းတာပါ။ဒါကမျိုးကိုပေါ်တဖူးအစောပိုင်းမှာရောက်သွားခဲ့တဲ့နိုင်ငံခြားရေးဝန်ကြီး Taruko ဟာ Bangladesh ဂျပန်ဆက်ဆံရေးတိုးမြင့်ဖို့ပြန်ရိုဟင်ဂျာပဋိပက္ခအပါဝင်နှစ်နိုင်ငံအကျိုးကိစ္စရတွေကိုဆွေးနွေးဖို့အတွက်တွားရောက်တာဖြစ်ပြီးဝန်ကြီးချုပ်ရှိခ်ဟာစီနန်နဲ့တွေ့ဆုံပြီးမှတော့ Isnu Karam ကသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ရွန်ဂျာ9သိန်းကို Caucasus Bazaar မှာခေလုံခွင့်ပေးခဲ့တာအတွက်လေယာဉ်စိုက်ပျိုးရေးမှာမြေအခက်ခဲနဲ့ရင်ဆိုင်နေရပြီး Bangladesh အစိုးရကအကူအညီပေးနေရတယ်လို့လည်းဝန်ကြီးချုပ်ရှိခ်ဟာစင်နာကပြောပါတယ်။ရွန်ဂျာရီနီရဲ့ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးဘဲဆက်ပြီးဆွေးနွေးနေဆဲဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးကတော့သူမြန်မာနိုင်ငံမှာရောက်ရှိစဉ်တမရဥက္ကဋ္ဌအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီးရွန်ဂျာရီကိုဆွေးနွေးခဲ့ကြောင်းမြန်မာကောင်ဆောင်တွေကရွန်ဂျာရီဌာနပြန်ရေးအတွက် MOU လက်မှတ်ရေးထိုးထားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။သူအနေနဲ့ရခိုင်ပြည်နယ်မှာဘင်္ဂလားဒေ့ရှ်ကရွန်ဂျာရီပြန်လာတဲ့အခါမှာကောင်းကောင်းမမနေထိုင်ရတဲ့နေအိမ်တွေကျောင်းတွေဆောက်ပေးဖို့မြန်မာစုအုပ်ကိုတိုက်တွန်းခဲ့တယ်လို့လည်းသူကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုလည်းမြန်မာအာဏာပိုင်တွေတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်နိုင်ရတဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဆွေးနွေးဖို့တိုက်တွန်းခဲ့ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။